Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇွန်လ6ရက်ဗုဒ္ဓနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုဒေါက်ကင်ဆိုးဝင်းနဲ့ကျွန်တော်ကြော်ကြော်သိမ်းတင်ကြမှာပါအီရတ်စစ်ပွဲမှာပြည်တိမ်ပါဝင်ခဲ့တာဟာဆိုးရွားစွာမှားယွင်းခဲ့ပြီးအကျိုးဆက်တွေကိုခံစားနေရတော့မယ်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကောင်းဆောင်ကပြောလိုက်ပါတယ်။ကိုပိုင်အီးမေးလ်ဆာဗာအသုံးပြုခဲ့တဲ့ကိစ္စဟီလာရီကလင်တန်ကိုရာဇဝတ်ကြောင်းနဲ့တရားစွဲစရာမလိုဘူးလို့ FBI ကအကြံပြုတင်ပြထားပါတယ်။ Twilight Over Burma ရုပ်ရှင်ကိုထိုင်းနိုင်ငံကရုပ်ရှင်ပွဲတော်မှာပြဖို့စီစဉ်ထားပြီးကမှပြန်ပြက်လိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော
့ There has never beenany man or woman more qualified for this office
American ပြည်ထောင်စု Democratic Party သဗ္ဗရာလောင်ဖြစ်လာဖို့တေချာနေတဲ့ Hillary Clinton ကို American သမ္မတ Barack Obama ကထောက်ခံတဲ့အကြောင်းပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာကြားကြရမှာပါ။ဒါအပြင်ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေနဲ့ Euro 2016ဥရောပဖလားသတင်းတွေကိုလည်းနှားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ Dawkins Sowin တို့ကပြောပြပေးပါမယ်ရှင်။
ဤရက်စပွဲဟာဆိုးရွားစွာမှားယွင်းခဲ့ပြီးဒီကနေ့အချိန်ထိအကျိုးဆက်တွေခံစားနေရတဲ့ဆွတ်ဖက်မှုတစ်ခုဖြစ်တယ်လို့ဤရက်စပွဲမှာပြည်ထောင်နိုင်ငံရဲ့အခမ်းကဏ္ဍပေါ်စုံစမ်းစစ်ဆေးမှုတစ်ခုကိုဦးဆောင်လုပ်ခဲ့သူကဒီကနေ့ပြောလိုက်ပါတယ်အချိန်တော်ကြာစောင့်နေခဲ့ကြရတဲ့အစီအခံစာကိုထုတ်ပြန်လိုက်ချိန်မှာပဲဒီစုံစမ်းစစ်ဆေးမှုကိုဦးဆောင်ခဲ့သူဗြိတိရှအစိုးရဝန်ထမ်းဟောင်းဂျွန်ချူကော့ကအခုလိုပြောလိုက်တာပါဒီစုံစမ်းစစ်ဆေးမှုမှာအများပြည်သူရှေ့မှောက်ကြားနာတာတွေကိုနှစ်ပေါင်းများစွာလုပ်ခဲ့တယ်လို့အထောက်အထားပေါင်းတသိန်းခွဲကိုစမ်းစစ်လေ့လာခဲ့ပါတယ်အမေရိကန်ဦးဆောင်တဲ့ကျူးကျော်မှုကိုလုပ်ဖို့တကယ်ပဲလိုအပ်ခဲ့သလားကျူးကျော်သိမ့်ပိုက်ပြီးတဲ့နောက်ပိုင်းဖြစ်လာတဲ့မဒီမငိအခြေအနေတွေကိုကြိုပြီးမျှော်လင့်ထားခဲ့သလားစတဲ့မေးခွန်းတွေအတွက်အဖြေရဖို့အခုလိုစုံစမ်းစစ်ဆေးတာပါဤရက်မှာစီးရဲရလှုပ်ဆောင်ဖို့အခြေအနေတစ်ခုမှာလိုအပ်ကောင်းလိုအပ်နိုင်ခြေရှိခဲ့ပေမဲ့2003ခုနှစ်မတ်လတုန်းကတော့ဆရံမူစင်စီကနေတိတာထင်ရှားတဲ့ချင်းချောက်မှုမရှိခဲ့ဘူးလို့ချူကော့ကပြောပါတယ်ဤရက်စစ်ပွဲဆင်နွှဲဖို့နိုင်ငံတကာတိုင်းဝမ်ရှိမှဆုံးဖြတ်ခဲ့တာဟာဤရက်ကိုထိန်းချုပ်ပြီးလက်နက်ဖြုတ်သိမ်းရေးအခွင့်အလမ်းတွေလက်လွတ်သွားစေခဲ့တယ်လို့သူကအဆိုပါတယ်ဒါအပြင်လူအစုအဝေးလိုက်တည်စီနိုင်တဲ့လက်နက်တွေရဲ့ချင်းချောက်မှုဆိုတော့ကလည်းကျိုးချောင်းတင့်လျော်မှန်ကန်တဲ့အချက်တခုလုံးဝမဟုတ်ဘူးလို့အဖွဲ့ကောင်းဆောင်ချေကိုကပြောပါတယ်။လူအမျိုးများတည်စီနိုင်တဲ့ဘယ်လူလက်နက်မျိုးကိုမှအီရတ်မှာမတွေ့ခဲ့ရပါဘူး
။ American သမ္မတ Barack Obama ဟာသူ့ယာရုကအနားယူသွားပြီးတဲ့နောက်သူချက်မှတ်ခဲ့တဲ့မူဝါဒတွေဆက်လက်အကောင့်ထဲပေါ်နိုင်ဖို့အတွက်ရော Hillary Clinton သမ္မတရွေးကောက်ပွဲမှာအနိုင်ရရေးအတွက်ပါတချိန်ကပါတီရင်းသမ္မတလောင်းပြိုင်ဘက်တွေဖြစ်ခဲ့မှုတွေ Hillary Clinton နဲ့ပူးတွဲပြီးအင်္ဂါနေ့ကအခုလိုမဲဆွယ်စည်းရုံးခဲ့ပါတယ
် You are going to have a very clear choice to make between two fundamentally different visions of where America should go
အမေရိကန်ပြည်ထောင်စုကိုဘလို့ပုံစံနဲ့သွားတယ်လဲဆိုတဲ့အပေါ်မှာလုံးဝကွဲပြားခြားနားနေတဲ့အမြင်နှစ်ခုကြားပြက်ပြက်သားသားရွေးချယ်ရမယ့်အချိန်မှာလက်ဝဲလက်ရဒါမှမဟုတ်ဒီမိုကရက်နဲ့ရီပက်ဘလစ်ကန်ပါတီနှစ်ခုကြားရွေးချယ်ဖို့တသက်မဟုတ်ပါဘူးတဲ့လက်တွေမကျတဲ့အတိတ်ကိုစုပ်ကိုင်းနေကြတာမလားဒါမှမဟုတ်အနာဂတ်ကိုပုံဖော်ကြမလားလူနည်းစုအတွက်အကျိုးရှိတဲ့ပုံစံလားဒါမှမဟုတ်အားလုံးအတွက်အကျိုးရှိတဲ့နိုင်ငံတစ်ခုဖြစ်အောင်လုပ်ကြမလားဆိုတာကိုရွေးချယ်မှာဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုလိုက်တာပါသမ္မတအိုဘားမားဟာဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့တေချာတလို့ရှိနေတဲ့ဟီလာရီကလင်တန်ကိုထောက်ခံအားပေးတဲ့အနေနဲ့ North Carolina ပြည်နယ်ရှာလော့မြို့မှာပြုလုပ်တဲ့မဲဆွယ်စည်းရုံးပွဲကိုတွားရောက်ခဲ့ပါတယ်Hillary Clinton သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရရေးအတွက်သူ့အနေနဲ့အကူအညီပေးလိုကြောင်းပြောဆိုခဲ့ပါတယ်။ဒီမဲဆွယ်စည်းရုံးပွဲအတွက်မှာသမ္မတအိုဘားမားနဲ့ Hillary Clinton တို့ကအမြင်တူတဲ့သူတို့ရဲ့မူဝါဒတွေနဲ့အနာဂတ်အရေးမျှော်မှန်းချက်တွေကိုပြောဆိုခဲ့ကြပါတယ်။သမ္မတအိုဘားမားဟာ Democratic Party အတွင်းလူကြိုက်များသူတဦးဖြစ်တာကြောင့်အများထောက်ခံမှုအကြီးအကျယ်လိုအပ်နေတဲ့ Democratic Party သမ္မတလောင်းဖြစ်လာမယ့် Hillary Clinton အတွက်သမ္မတရဲ့ထောက်ခံမှုကအရေးကြီးပါတယ်ရှင်။
Hillary Clinton နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ဝန်ယူချိန်တုန်းကကိုပိုင်အီးမေးလ်ဆာဗာအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရာဇဝတ်ကြောင်းအရာတရားစွဲစရာမလိုဘူးလို့အကြံပြုတင်ပြထားတဲ့အကြောင်းပြည်ထောင်စုစုံစမ်းထောက်လွှင့်ရေးဘူရို FBI ကပြောလိုက်ပါတယ်။ Mrs. Clinton နဲ့နိုင်ငံခြားရေးဌာနကသူ့ရဲ့လူပေါ်ကံပြက်တွေအကြားကိုပိုင်အီးမေးလ်ဆာဗာကနေတဆင့်လျှို့ဝှက်ကိစ္စတွေပါတဲ့အီးမေးလ်တွေအပြန်အလှန်ပေးပို့ခဲ့တဲ့ပေါ်တိတ်ကိုပေါ့လျော့လွန်းတယ်ဆိုပြီး FBI ညွှန်ကြားရေးမှူး James Comey ကအင်္ဂါနေ့မှာအပြင်းထန်ပြစ်တင်ပြောဆိုပါတယ်။ Mrs. Clinton ဟာ2009ခုနှစ်ကနေ2013ခုနှစ်ထိ နိုင်ငံခြားရေးဝန်ကြီးတာဝန်ယူချိန်ကာလအတွင်းနယူးယောက်မြို့ကသူ့အိမ်မှာထိုင်ထားတဲ့ကိုပိုင်အီးမေးလ်ဆာဗာကိုသုံးပြီးအီးမေးလ်ပေးဖို့ရယူတာတွေလုပ်ခဲ့မှုတာပါဒါပေမဲ့လည်းမစ္စစ်ကလင်တန်ရဲ့အီးမေးလ်ထောင်ပေါင်းများစွာကိုအသေးချဆန်းစစ်လေ့လာပြီးတဲ့နောက်သူဟာအမေရိကန်ဥပဒေတွေကိုတိတာထင်ရှားစွာရည်ရွယ်ချက်ရှိရှိချိုးဖောက်ခဲ့တယ်ဆိုတဲ့အထောက်အထားမျိုး FBI စုံစမ်းစစ်ဆေးရမှုတွေမတွေ့ခဲ့ဘူးလို့ညွှန်ကြားရေးမှူးခုမေးကပြောပါတယ်ဒါကြောင့်လဲသတင်းပတ်ပေါင်းများစွာစုံစမ်းစစ်ဆေးမှုကနေတွေ့ရတဲ့အထောက်အထားတွေပေါ်အခြေခံပြီးသူ့ကိုတရားဆွဲဆိုတာမျိုးကိုစင်စားဝေဖန်သုံးသပ်နိုင်တဲ့ဘယ်လိုအဆိုးရွားရှိနေမျိုးကမှလုံးမမဟုတ်ပါဘူးလို့မစ္စတာကိုမေးကဆိုပါတယ် FBI ကြီးကရဲ့အကြံပြုချက်ကိုတရားရေးဌာနကလည်းလက်ခံမဲ့ပုံရပါတယ် FBI ညွှန်ကြားရေးမှူးနဲ့အဆိုးရွားရှိနေတွေရဲ့အကြံပြုချက်အတိုင်းလက်ခံမဲ့လို့ရှေ့နေကျုပ် Loretta Lynch ကပြီးခဲ့တဲ့သတင်းပတ်ကပဲပြောထားတာပါ
ရီမေနိုင်ငံအေရီမြို့နိုင်ငံတကာလေဆိပ်နီးကစစ်စခန်းတစ်ခုကိုဒီကနေ့ဗုဒ္ဓဟူးနေ့မှာမော်တော်ကားနှစ်စီးနဲ့အသေးခံဘုံးခွဲတိုက်ခိုက်ခဲ့လို့လူ6ယောက်ထဲမှနေသေဆုံးခဲ့တယ်လို့စစ်ဖက်ဆိုင်ရာသတင်းရက်ွက်တွေကပြောဆိုလိုက်ပါတယ်။ပောက်ကွဲမှုအပြီးဝရုံးတုံးကဖြစ်နေတာကိုစစ်သွေးကြွတွေကအခွင့်ကောင်းယူတိုက်ခိုက်ခဲ့ရာကနေအပြန်အလှန်ပြစ်ခတ်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လုံခြုံရေးတပ်ဖွဲ့ကပြောပါတယ်။မွတ်စလင်တို့ဝါရှောင်ကြတဲ့ရမဒန်ဥပုသ်လနောက်ဆုံးရက်အစ်ပွဲတော်အလုအလရက်မှာအခုလိုတိုက်ခိုက်လိုက်တာဖြစ်ပါတယ်။ဆော်ဒီအရေဗျာနိုင်ငံကကြောတော့နောက်ခံပေးနေတယ်လက်ရှိရေမင်းအစိုးရရဲ့တပ်ဖွဲ့တွေကအေဒီမြို့စစ်ကမ်းကိုမနစ်ကပြန်လည်သိမ်းပိုက်ပြီးကြတဲ့ကအေဒီမြို့ကိုယာယီမြို့တော်အဖြစ်သတ်မှတ်ခဲ့ပါတယ်။အဲ့ဒီအေဒီမြို့တော်မှာအစိုးရလိုလားတဲ့တပ်ဖွဲ့တွေနဲ့ IS အကြမ်းဖက်အဖွဲ့တွေနဲ့ပြိုင်ဖက် Al Qaeda အဖွဲ့တွေရဲ့ဒေသခံအကြမ်းဖက်အဖွဲ့တွေကြားမကြာခဏဆိုသလိုတိုက်ခိုက်မှုတွေဖြစ်ပွားနေတာပါ။ပြီးခဲ့တဲ့မေလတုန်းကလည်း IS တွေကအေဒီမှာရှိတဲ့စစ်ကမ်းတစ်ခုကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့လို့တပ်သားအသစ်45ယောက်သေဆုံးခဲ့ပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဘူဒူးညနေဘက်သတင်းတွေကိုဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ် Twilight Over Burma ရုပ်ရှင်ဇာတ်ကားကိုထိုင်းနိုင်ငံမှာကျင်းပမဲ့ရုပ်ရှင်ပွဲတော်တစ်ခုမှာပြသဖို့စီစဉ်ထားပြီးကမှပွဲတော်ကိုစီစဉ်တဲ့ထိုင်းရုပ်ရှင်အဖွဲ့ကအစီအစဉ်ကိုဖျက်လိုက်တဲ့အကြောင်းထိုင်းခြေဆိုင် The Nation သတင်းဌာနရဲ့သတင်းတပုတ်မှာရေးထားပါတယ်မြန်မာနိုင်ငံမှာလုပ်ခဲ့တဲ့လူ့အခွင့်အရေးနဲ့လူ့ကုန်သိက္ခာရုပ်ရှင်ပွဲတော်မှာဒီကားကိုပြသခွင့်ပိတ်ပင်ခံရပြီးတဲ့နောက်ထိုင်းနိုင်ငံကရုပ်ရှင်ပွဲတော်မှာပြသမဲ့အစီအစဉ်ကိုလည်းပယ်ဖျက်လိုက်တာပါဘာကြောင့်မပြတာလဲဆိုတာနဲ့ပတ်သက်ပြီးပွဲစီစဉ်တဲ့အဖွဲ့ရဲ့တရားဝင်ထုတ်ပြန်ချက်မရှိပေမဲ့နိုင်ငံခြားဆက်ဆံရေးဘော်စဉ်းစားတာကြောင့်ဖြစ်မယ်လို့ယူဆကြပါတယ်ရှမ်းစော်ဘွားစက်ကြဆိုင်ရဲ့မဟာဒီဝီစတုစန်ဒီခေါ်အင်ဂီဆာဂင်ရဲ့ဖြစ်ရမှန်အခြေခံကိုယ်တိုင်ရေးစာအုပ်အပေါ်အခြေခံရိုက်ကူးထားတဲ့ Twilight Over Burma ရုပ်ရှင်ပါဇာတ်ဝင်ခန်းတို့မှာဗမာစစ်သားတွေကရှမ်းအမျိုးသမီးတွေကိုမရင်းကျင့်တဲ့အခန်းတွေပါဝင်လာကြောင်းတမ်းမတော်ရဲ့ပုံရိပ်ကိုထိခိုက်စေတဲ့အတွက်ပြသဖို့မတင်ဘူးဆိုပြီးလူ့အခွင့်အရေးနဲ့လူ့ကုန်သိက္ခာရုပ်ရှင်ပွဲတော်မှာပြသဖို့ကိုမြန်မာနိုင်ငံရုပ်ရှင်အဆင့်အတန်းသတ်မှတ်ရေးအဖွဲ့ကခွင့်မပြုခဲ့တာပါဒီရုပ်ရှင်ဇာတ်ကားရဲ့ဇာတ်ဝင်ခန်းအများစုကိုထိုင်းနိုင်ငံချင်းမိုင်မြို့မှာရိုက်ကူးခဲ့တာဖြစ်ပြီးဇာတ်ဝင်ခန်းတချို့ကတော့မြန်မာနိုင်ငံတောင်ကြီးမြို့နဲ့အင်းလိကန်ဒေသတွေမှာရိုက်ကူးခဲ့တာပါ
မနစ်ကတရုတ်နိုင်ငံမှာအဖမ်းခံခဲ့ရတဲ့ American စီးပွားရေးလုပ်ငန်းရှင် Sandy Fan Gillis ကိုတရားဥပဒေမဲ့ဖမ်းဆီးထိန်းသိမ်းထားတာဖြစ်လို့ပြန်လွှတ်ပေးတဲ့ဒါမှမဟုတ်ရှေ့နေနဲ့တွေ့ခွင့်ပေးတဲ့လို့ကုလသမဂ္ဂကော်မတီတရက်ကတိုက်တွန်းလိုက်ပါတယ်တရုတ်နိုင်ငံဟာလွတ်လပ်မှုနဲ့လုံခြုံမှုအတွက်တရားမျှတစွာအမှုစစ်ဆေးခံပိုင်ခွင့်စတဲ့နိုင်ငံတကာစံနှုန်းတွေကိုလိုက်နာခြင်းမရှိဘူးလို့ WGAD လို့ခေါ်တဲ့တရားဥပဒေမဲ့ထိန်းသိမ်းရေးဆိုင်ရာကုလသမဂ္ဂလုပ်ငန်းကော်မတီကကော်မတီရဲ့ဒီတစ်ပတ်တည်းထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ American နဲ့တရုတ်ကုမ္ပဏီတွေအကြားဆက်သွယ်ညှိနှိုင်းပေးနေတဲ့စီးပွားရေးအတိုင်ပင်ခံတဦးဖြစ်သူ Sandy Fan Gillis က2015ခုနှစ်တုန်းက Texas ပြည်နယ် Houston မြို့က American ကိုယ်စားလှယ်အဖွဲ့နဲ့တရုတ်ပြည်ကိုရောက်ရှိခဲ့စဉ်မကာအိုနေဆက်မှာတရုတ်တာဝန်ရှိသူတွေကသူ့ကိုတရှိုးလုပ်တယ်ဆိုပြီးဆွဆွဲပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ American သမ္မတအင်ဘူရောကဒီမှုကိုအနီးကစောင့်ကြည့်နေပြီးတရုတ်အစိုးရကိုပွင့်ပွင့်လင်းလင်းမေးမြန်းနေပါတယ်လို့စက်တင်ဘာလတုန်းကထုတ်ဖော်ပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ရှေ့သတင်းပတ်ထဲတရုတ်နိုင်ငံကိုတွားရောက်ဖို့ရှိတဲ့အချိန်မှာဒီအမှုကိုပြန်လည်အာရုံစိုက်ခံရတာလည်းဖြစ်ပါတယ်။ Sandy Fan Gillis ဟာဗီယက်နမ်နိုင်ငံမှာမွေးတဲ့တရုတ်လူမျိုးဖြစ်ပြီးလွန်ခဲ့တဲ့အနှစ်40ကျော်ကဒုက္ခသည်အဖြစ်နဲ့ American ပြည်ထောင်စုကိုရောက်ရှိခဲ့သူဖြစ်ပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံနဲ့နယ်စပ်နား10တခုတည်းကရေတွေကိုကြိုတင်တည်ပြီးတာမျိုးမရှိဘဲမြောက်ကိုရီးယားကဒီကနေ့မနေ့အစောပိုင်းမှာဖောက်ချလိုက်တာကြောင့်မကြာသေးခင်ရက်တွေအတွင်းအပြင်းထန်မိုးရွာထားပြီးသားဒေသတွေမှာရေကြီးမာကိုပိုပြီးစိုးရိမ်လာကြပါတယ်။မြောက်ကိုရီးယားကဆယ်ရဲ့ရေထင်းတကားတွေကိုဖွင့်မချခင်တောင်ကိုရီးယားတာဝန်ရှိသူတွေကိုကြိုတင်အကြောင်းမကြားခဲ့ပါဘူး။ ရေကြီးအောင်လုပ်ပြီးတိုက်ခိုက်တာမျိုးမြောက်ကိုရီးယားကလုပ်တာလို့မယုံကြည်ပေမဲ့ဟွမ်ဂန်းဆယ်ကရေအနေအမြင့်အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်ဒီကနေ့ရေဖောက်ချတာကနေလူတွေထိခိုက်ဒဏ်ရာရတာမျိုးဒါမှမဟုတ်အဆောက်အဦတွေပျက်စီးတာမျိုးစတဲ့ကြီးကြီးမားမားဖြစ်ရမျိုးတွေတရင်မရသေးပေမဲ့အင်ဂျင်မြစ်တစ်လျှောက်မှာနေထိုင်သူတွေကိုတော့တောင်ကိုရီးယားတာဝန်ရှိသူတွေကရွှေ့ပြောင်းပေးထားပါတယ်ရဲတော်ကြာပြင်းထန်မှုရပြီးတဲ့နောက်ရွှေ့မြေပြူကြတာရေကြီးတာတွေဖြစ်လာနိုင်ခြင်းရှိတဲ့နေရာတွေကဒေသခံတွေကိုဒီသတင်းပတ်အစောပိုင်းကရွှေ့ပြောင်းထားပြီးပါပြီ2009ခုနှစ်တုန်းကလည်းမြောက်ကိုရီးယားကကြိုတင်သတိမပေးဘဲဆယ်ရီကိုဖောက်ချတာကြောင့်မြစ်အောက်မှာစခန်းချအပန်းဖြေခီးထွက်နေတဲ့တောင်ကိုရီးယားနိုင်ငံသား6ယောက်သေဆုံးခဲ့ပါတယ်အဲ့ဒီဖြစ်ရဖြစ်ပြီးတဲ့နောက်ဆယ်ကနေရေကူဖောက်မချခင်မှာကြိုတင်အသည့်ပေးအကြောင်းကြားဖို့မြောက်ကိုရီးယားကသဘောတူထားတာပ
ါမတန်ဆွမ်းအိုလံပစ်အပြေးချန်ပီယံအော်စကာပစ်စတိုရီယပ်ကိုလွန်ခဲ့တဲ့3နှစ်ကသူ့ရီးစား River Steam Camp ကိုတတ်ပြတ်မှုနဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာထောင်နှံ6နှစ်စီရင်ချက်ချမှတ်လိုက်ပါတယ်ပစ်စတိုရီယပ်ဟာလူသက်မှုကျွလွန်တဲ့အချိန်မှာခြေထုတက်ဆင်မထားခြင်းမူလအပြစ်ဒဏ်ကိုထောင်တွင်းကြားခံခဲ့ခြင်းနဲ့နောင်တရတဲ့အကြောင်းဝန်ခံခဲ့တဲ့အတွက်ဥပဒေအရကြားခံရမယ့်ထောင်နှံ15နှစ်အစား6နှစ်ကိုလျှော့ပေါ့တတ်မှတ်ပြစ်ပေးလိုက်တာဖြစ်တယ်လို့တရားသူကြီးမာစီပါကပြောဆိုလိုက်ပါတယ်။2013ခုနှစ် Valentine's Day ချစ်သူများနေ့မှာ Pistorius ကသူ့ရဲ့ရေချိုးကန်းနဲ့အပြင်လူတယောက်ခိုးဝင်နေတယ်လို့ထင်မှတ်ပြီးတနက်နဲ့၄ချက်ပြစ်ခဲ့ရာကနေသူ့ချစ်သူတေဆုံးခဲ့ရတာပါလို့အမှုစစ်ဆေးတုန်းကထွက်ဆိုခဲ့ပါတယ်။ဒါပေမဲ့အစိုးရရှိနေတွေကတော့သူဟာချစ်သူ Miss Sting Camp ကိုတမင်တတ်ဖို့ရည်ရွယ်ထားခဲ့တာလို့ဆွဆွဲနေတာဖြစ်ပါတယ်။တဲ့29နှစ်အရွယ်ဥပဒေပညာဘွဲ့ရ model အလှမင်း River Steam Camp ဟာသူ့ရဲ့ချစ်သူလက်ချက်နဲ့တည်ဆုံးခဲ့ရတာဖြစ်ပါတယ်2014ခုနှစ်တုန်းကအမှုစစ်ဆေးခဲ့တဲ့နေရာမှာတရားသူကြီးမာစီပါကသူ့ကိုလူသေးစေမှုနဲ့ထောင်ဒဏ်5နှစ်ချမှတ်ခဲ့ပါတယ်တနှစ်ကြာအကျဉ်းချခဲ့ပြီးကောင်းမွန်စွာနေပါမယ်ဆိုတဲ့အာမခံချက်နဲ့ပြီးခဲ့တဲ့အောက်တိုဘာလက Pistorius ကိုပြန်လွှတ်ပေးခဲ့ပါတယ်အစိုးရရှိနေတွေကတော့စီရင်ချက်ကိုလက်မခံနိုင်ဘဝင်မကျတဲ့အတွက်အယူခံတရားရုံးမှာပြန်လည်သုံးသပ်စစ်ဆေးခဲ့ပြီးဒီဇင်ဘာလမှာတော့လူသက်မှုနဲ့အစားထိုးပြန်ပြီးစစ်ဆေးနေတာဖြစ်ပါတယ်ရှင်
။အာဂျင်တီးနားဘောလုံးအသင်းကောင်းဆောင်နဲ့စပိန်လာလီဂါဘာစီလိုနာအသင်းတိုက်စစ်မှုလီယိုနယ်မက်ဆီကိုအခွင့်ရှောင်မှုသုံးမှုနဲ့ပြည့်စီကြောင်းဘာစီလိုနာတရားရုံးတစ်ခုကဆုံးဖြတ်လိုက်ပြီးတဲ့နောက်သူ့ကိုထောင်ဒဏ်20လက်ချမှတ်လိုက်တယ်လို့ဒီကနေ့တရားရုံးကြီးညာချက်မှာဖော်ပြပါဗါတယ်။အဲ့ဒီမှုတွေနဲ့ပဲမက်ဆီရဲ့ဖခင်ဟော်ဂေးမက်ဆီကိုလည်းထောင်ဒဏ်20လက်ချမှတ်လိုက်ပါတယ်။ဒီပြည်ထောင်နယ်ပတ်သက်လို့စပိန်တရားရုံးကြိုကနေတဲ့ဆင့်အယူခံဝင်လူကဝန်ထမ်းတဲ့အကြောင်းလဲတရားရုံးကြီးညာချက်မှာဖော်ပြပါတယ်။ဒါပေမဲ့လည်းစပိန်ဥပဒေအရထောင်ဒဏ်2နှစ်အောက်ပြစ်ဒဏ်တွေအတွက်ကောင်းမွန်စွာနေထိုင်ပါမယ်ဆိုတဲ့ခံဝင်ချက်နဲ့အပြင်မှာနေထိုင်နေနိုင်တာကြောင့်မက်ဆီတို့သားဖထောင်ထဲမှာနေရမယ့်အခြေအနေတော့မရှိပါဘူး။တရားရုံးကမက်ဆီကိုဒဏ်ကြေးအဖြစ်ယူရိုငွေ2သန်းနဲ့သူ့ဖခင်ကိုတော့ယူရိုငွေ1သန်းခွဲပေးဆောင်ဖို့လည်းအမိန့်ထုတ်ထားပါတယ်။မက်ဆီကတော့သူဟာဘောလုံးကစားတာကိုပဲလုပ်သူဖြစ်ပြီးသူ့ရဲ့ဝင်ငွေကိစ္စတွေကိုစီမံခန့်ခွဲတာနဲ့ပတ်သက်လို့ဘာတစ်ခုမှမသိခဲ့ဘူးလို့ထုတ်ချေလျှောက်လဲခဲ့ပါသေးတယ်။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်ဆိုဝင်းတို့ကကြေညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုရဲ့အနောက်တက်လာမဲ့သမ္မတတာဝန်ကိုယူမဲ့သူဟာဟီလာရီကလင်တန်ထက်ပိုပြီးတင့်တော်တဲ့သူမရှိဘူးဆိုပြီးသမ္မတအိုဘားမားကမနေ့ကမြောက်ကာရိုလိုင်းနာပြည်နယ်ရှာလော့မြို့မှာကျင်းပတဲ့ဟီလာရီနဲ့အတူမက်ဆေ့ဆွဲပွဲမှာပြောဆိုသွားပါတယ်။ဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူခဲ့တဲ့အချိန်ရုံးအီးမေးလ်တွေကိုပုတ်ကလစ်ကအီးမေးလ်အကောင့် server ကနေပို့ခဲ့တဲ့ကိစ္စဝေဖန်ပြောဆိုနေတဲ့အချိန်နဲ့ဒီကိစ္စအပေါ် FBI ဘဟုအစိုးရအထူးစုံစမ်းရေးအဖွဲ့ရဲ့သဘောထားထုတ်ပြန်ပြောဆိုချိန်နဲ့လည်းတိုက်ဆိုင်နေပါဗျ။သမ္မတအိုဘားမားရဲ့ထောက်ခံမဲဆွယ်မှုကြောင့်ဟီလာရီအပေါ်လူထုထောက်ခံမှုအကြီးအကျယ်ရလာနိုင်တယ်လို့ဝေဖန်သုံးသပ်နေကြပေမဲ့ Republican Party ဘက်ကတော့ဒါကိုလက်မခံပါဘူး။ AP နဲ့ Reuters သတင်းဌာနတို့ရဲ့သတင်းပေးပို့ချက်တွေကိုဦးသိန်းထိုက်ဦးကစူးစီးတင်ပြပေးပါမယ်ရှင်။
ဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့အချိန်သူပို့ခဲ့တဲ့အီးမေးလ်3000ကျော်ကို FBI ဘုအစိုးရထောက်လှမ်းရေးအဖွဲ့ကပြန်လည်စစ်ဆေးခဲ့ပြီးဒီအီးမေးလ်တွေကိုပုဂ္ဂလိကအီးမေးလ်အကောင့်ကနေသုံးပြီးပို့ခဲ့တဲ့အတွက်ဒါဟာအလွန်မင်းပေါ်ဆတဲ့လုပ်ရက်တစ်ခုအဖြစ်ဝေဖန်ခဲ့တာပါဒါပေမဲ့လည်းရာဇဝတ်မှုအရရေးယူဖို့တော့အကြောင်းမရှိဘူးဆိုပြီး FBI ညွန်ကြားရေးမှူး James Comey ကမနေ့ကအခုလိုပြောဆိုပါတ
ယ် Although there is evidence of potential violations of the statutes regarding
ဒီဝတ်အစင်သတ်မှတ်ထားတဲ့အီးမေးလ်တွေကိုကင်တွေ့ရမှာစီကံချိုးဖောက်နိုင်ခြင်းအထောက်အထားတွေတွေ့နေရတယ်ဆိုပေမဲ့ဒီကိစ္စကိုရုံးတင်စစ်ဆေးအရေးယူရမျိုးလိုရမယ်ဆိုတော့ခိုင်လုံတဲ့အထောက်အထားတော့မရှိပါဘူ
းဟီလာရီကလင်တန်အနေနဲ့ပြည်ပနိုင်ငံတွေမှာရောက်ခဲ့တဲ့အချိန်တွေမှာတောင်းပုဂ္ဂလိကအီးမေးလ်ကိုကြေကြေပြန့်ပြန့်အသုံးပြုခဲ့ပြီးဒီအီးမေးလ်တွေနိုင်ငံခြားရန်လိုပြီးတရားမဝင်ခိုးယူခြင်းသူတွေရဲ့လက်ထဲရောက်ကောင်းရောက်သွားနိုင်တယ်လို့ FBI ညွှန်ကြားရေးမှူး J James Comey ကပြောဆိုပါတယ်ဒီအချက်ကို Republican Party သမ္မတလောင်းဖြစ်လာမယ်လို့မျှော်လင့်ထားကြတဲ့ Donald Trump ကအသုံးပြုပြီးအဓိကဝေဖန်ထိုးနှက်ပါတယ်သူ့ရဲ့ပြိုင်ဘက် Hillary Clinton ရဲ့လှုပ်ရက်ဟာတိတ်ကိုအန္တရာယ်ကြီးတဲ့လှုပ်ရက်ဖြစ်ပြီးဒါဟုရာဇဝတ်မှုနဲ့ရေးမယူတာကလက်ရှိစနစ်ရဲ့အကျင့်ပြပါရမှုလို့ Donald Trump ကဝေဖန်ပါတယ် Hillary Clinton ဟာတိုင်းပြည်ကိုအန္တရာယ်ကြီးကျယ်ကြုံရနိုင်တဲ့လမ်းစီတွန်းပို့နေတယ်ဆိုပြီးတော့လည်းမနေ့ကမြောက်ကာရိုလိုင်းနာပြည်နယ်ရော်လီစ်မြို့မှာပြောကြားခဲ့တဲ့လူထုနဲ့တွေ့ဆုံပွဲမှာအခုလိုဝေဖန်ခဲ့ပါတယ
် It was confirmed today that she routinely sent classified emails
ဒီဝတ်ထိန်းသိမ်းရမယ့်အီးမေးလ်တွေကိုသူမကြာခဏဆိုသလိုပုဂ္ဂလိကအီးမေးလ်ဆာဗာသုံးပြီးပို့ခဲ့ပါတယ်အဲ့ဒီပုံမှာပြည်ပကရန်လိုတိုက်ခိုက်ချင်သူတွေအလွယ်တကူဟက်လုပ်ပြီးထိုးဖောက်လာနိုင်တယ်ဆိုတာဒီနေ့အတည်ပြုလိုက်ပါပြီသူအီးမေးလ်ပို့ခဲ့တဲ့သူတွေဟက်အလုပ်ခံရတယ်ပြပရန်သူတွေကဒီအီးမေးလ်တွေကိုအမြဲတမ်းတော့တရားမဝင်ထိုးဖောက်ဝင်ယူနေနိုင်တယ်ဆိုတာကိုကျွန်တော်တို့လေ့လာတွေ့ရပါတယ
်ဟီလာရီကလင်တန်ရဲ့မိတ်ဆွေဒီမိုကရက်မတ်တွေကတော့ပုဂ္ဂလိကအကောင့်တွေကနေအီးမေးလ်တွေပို့ခဲ့တာကအရင်နိုင်ငံသားဝင်ကြီးတွေဆက်ဆက်တုန်းကလည်းလုတ်ခဲ့ဘူးတဲ့ကိစ္စဆိုပြီးပြန်လည်ခြေပပါတယ်ဟီလာရီကလင်တန်ကိုယ်တိုင်ကလည်းဒီနေ့လိုအချိန်မျိုးဆိုရင်တော့အဲ့ဒီအီးမေးလ်ကိစ္စကိုအရင်တုန်းကလိုဂရင်တွေခဲ့မှာမဟုတ်ပါဘူးဆိုပြီးပြန်လည်ဖြေရှင်းထားပါတယ်အီးမေးလ်တွေကိုပုဂ္ဂလိကအီးမေးလ်အကောင့်ကနေသုံးပြပို့ခဲ့တဲ့ကိစ္စကဟီလာရီကလင်တန်ရဲ့မဲဆွယ်ပွဲတွေအပေါ်မှာလအတော်ကြာရိတ်ထိုးနေခဲ့တာပါအခု FBI ဘက်ကဒီကိစ္စအပေါ်မှာရာဇဝတ်မှုနဲ့ရုံးတင်တရားစွဲတာမျိုးလုပ်ဖို့အဆိုမပြုတာကြောင့်ဟီလာရီကလင်တန်အတွက်မဲဆွယ်စည်းရုံးပွဲတွေအချိန်မြင့်ပြီးဆောင်ရွက်ဖို့အခွင့်အလမ်းရသွားပြီဆိုပြီးလေ့လာသူတွေမျှော်လင့်ထားပါတယ်မနေ့ကမြောက်ကာရိုလိုင်းနာပြည်နယ်ရှာလော့တ်မြို့မှာသမ္မတဥပမာကိုရိုင်ဟီလာရီကလင်တန်နဲ့တွေ့ပြီးမဲဆွယ်စည်းရုံးခဲ့ပါတယ်သမ္မတဥပမာကအခုလိုထောက်ခံပြောဆိုခဲ့တာပ
ါ There has never been any man or woman
ဒီသမ္မတရာထူးကိုအမျိုးသားထဲမှာရောအမျိုးသမီးထဲမှာပါ Hillary Clinton ထက်ပိုပြီးတော့ထိုက်တန်တဲ့သူဘယ်သူမှမရှိခဲ့ပါဘူးဆိုတာကျွန်တော်ပြောချင်ပါတယ
်အမေရိကန်ပြည်ထောင်စုဟာတိတ်ကိုစိတ်ကူးရင်နေမလားအနာဂတ်ကိုရှောင်လန်းမလားအခြေခံကြကြရွေးချယ်ရတော့မယ့်အချိန်လို့ Hillary Clinton ကိုထောက်ခံပြီးသမ္မတဥပမာကပြောဆိုခဲ့ပါတယ်သမ္မတဥပမာပေါ်လူထုထောက်ခံမှုမြင့်တက်နေတဲ့အချိန်မို့လဲဒီမိုကရက်ပါတီသမ္မတလောင်းဖြစ်လာမယ်လို့မျှော်လင့်ထားကြတဲ့ဟီလာရီကလင်တန်အတွက်နိုဝင်ဘာရွေးကောက်ပွဲမှာလိုအပ်တဲ့ထောက်ခံမှုတွေရဖို့ဒီမဲဆွယ်ပွဲကထောက်ကူပြုလိမ့်မယ်ဆိုပြီးအမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းကခံမှန်းထားကြပါတယ်ရီပေါ်ဘလီကန်ပါတီဘက်ကမဟာဗျူဟာရေးဆွဲသူတွေကတော့ဟီလာရီကလင်တန်ရဲ့အီးမေးလ်ကိစ္စမှာရာဇဝတ်မှုနဲ့ရေးယူဖို့မထောက်ခံတဲ့ FBI ရဲ့မှတ်ချက်အပေါ်မှာစိတ်ပျက်မိတယ်လို့ပြောဆိုကြပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်သူတွေကဒါကိုလက်ခံမှာမဟုတ်ဘူးဆိုပြီးသူတို့ကဝေဖန်ကြပါလေ။လက်တတော်လူထုစစ်တမ်းတွေမှာတော့ Hillary Clinton ကဒေါ်နယ်ထရန့်တဲ့လူထုထောက်ခံမှုရှေ့ကပြေးနေပါလေ။ Hillary Clinton ပေါ်အမေရိကန်ပြည်သူတွေအမှန်တကယ်လက်ခံမယ်လက်မခံဘူးအဆုံးအဖြတ်နိုဝင်ဘာသမ္မတရွေးကောက်ပွဲကထွက်လာမယ့်ရလဒ်ကပဲအမှန်တကယ်အဖြေပေးမှဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ Euro 2016ဥရောပဖလားသတင်းတွေကိုတင်ပြပေးပါမယ်။Euro 2016ဥရောပဖလားရဲ့ပထမ semi final မှာတော့ Ronaldo ရဲ့ Portugal နဲ့ Gareth Bale ရဲ့ Wales တို့ကစားကြမှာဖြစ်ပါတယ်။ဘောလုံးပရိသတ်တွေနဲ့ media တွေအတော်များများကတော့ Real အသင်းကကမ္ဘာဈေးအကြီးဆုံးဘောလုံးသမား၂ယောက်ဖြစ်တဲ့ Ronaldo နဲ့ Gareth Bale ထိတ်တိုက်တွေ့ကြမှာကိုအာရုံစိုက်နေကြပါတယ်။ဒါပေမဲ့လည်း Portugal အသင်းမှာ Ronaldo အပြင်တခြားဒုက္ခပေးနိုင်တဲ့ကစားသမားတွေလည်းရှိတယ်လို့ Wales အသင်းကပြောလိုက်ပါတယ်။အပြည့်အစုံကိုတော့ကိုရင်နိုင်ကပြောပြပေးပါမယ်ရှင်။
ပြင်သစ်နိုင်ငံက Euro 2016ဥရောပဖလားဘောလုံးပွဲကတော့ semi final ကိုရောက်လာပါပြီ။လီယွန်မာဒီကနေ့ကစားမဲ့ပထမ semi final မှာတော့ Portugal နဲ့ Wales တို့တွေ့ကြမှာပါ။ဒီကြိုဘောလုံးပွဲမှာအတော်များများစိတ်ဝင်စားနေကြတာကတော့ကမ္ဘာဈေးကြီးဆုံးဘောလုံးသမားနှစ်ယောက်ဖြစ်တဲ့ C Ronaldo နဲ့ Gareth Bale တို့ထိတ်တိုက်တွေ့ကြမှာကိုဖြစ်ပါတယ်။ဒါပေမဲ့လည်း Portugal နီးပြ Fernando Sanchez ကတော့ဒီပွဲကသူတို့နှစ်ယောက်ထဲမဟုတ်ပဲနှစ်သင်းလုံးကကစားသမားတွေအကုန်လုံးအနိုင်ရဖို့ကစားကြမှာဖြစ်တယ်လို့ပြောလိုက်ပါတယ်။
Os jogadores todos que incluem as duas equipas vão ter também o mesmo objetivo. Isso não é só Cristiano
ou Bale. Ronaldo ne Bale ne yaw the mho pao. Aten na a long ne sai ma de. Tu ro ne yaw the ka sa ra mho be. A long ga na ya be so de chi man che shi ba de. Na ni le pa ba de. Tu ro a long nai jin ne tu re ji ba.
Wales aten kaung song Ashley William ga le Ronaldo ha ka ba kaung song bolon ma ri ga ta yaw so wei me le. Tu ta yaw the ko be a long sai ka sa daw ma mho bu lo pyo lai ba de.သူတို့နှစ်ယောက်ရဲ့လက်ရှိယူရိုပြိုင်ပွဲခြေစွမ်းအပေါ်မှာတော့အောက်စားဆောင်မရှင်ကိုဇော်မျိုးစံကအခုလိုပြောပါတယ်
။တော့လေကစားပြီးခဲ့သမျှတော့တင်းအတွက်အထောက်အကူပြုနိုင်မှုအပိုင်းမှာဘေးလ်ကနည်းနည်းလေးပိုတယ်ပေါ့နော်။ ော့သူတို့မြောက်ကသင်ကိုလည်းမကွာဘူးလေဆိုတော့ရော်နယ်ဒိုကတော့သူတယောက်တည်းအတွက်ပဲကစားနေလို့ဖြစ်နေပါတော့ဟိုအသင်းပေါ်ကြီးဖန်တီးပေးတာကိုလည်းသူကဟိုဖန်တီးပေးပြီးမပေးလို့ရှိရင်လည်းသူကဟိုစိတ်ပြတ်တဲ့ဟန်နေပြပေါ့ဗျာဟိုအင်မတန်စိတ်ညစ်နေတဲ့ပုံမျိုးတွေလောက်ပြပေါ့ဆိုတော့အဲ့လိုတွေဖြစ်နေတာပေါ့နော်ဆိုတော့သူတို့နှစ်ယောက်ရဲ့အသင်းပေါ်ဟိုအထောက်အပံ့မှုပေါ့စိတ်မကွာဘူးလို့ထင်နေရရှိပေမဲ့ကျွန်တော်အမြင်မှာတော့ဟိုဘေးရဲ့သက်ဆောင်မှုကိုပို့ပြီးတော့ဟိုသဘောကျမိတယ်ပေါ့ဗျာ။ဘာကြောင့်လဲဆိုတော့အဓိကတော့စီရော်နယ်ဒိုကဥပမာဗျာဟိုအပိုင်ရတဲ့အခွင့်အရေးတွေကိုဂိုးဖြစ်ဖို့ဆက်ဆိုလို့ရှိရင်လူလည်းကူကန်သွင်းလိုက်ရင်ဂိုးဖြစ်နိုင်တဲ့အနေအထားမျိုးချုပ်ခဲ့ရတာတွေရှိပေမဲ့သူအနှားတွေလုံနေတာတွေကများတယ်။ဘေးကတော့အဲ့လိုမဟုတ်ဘူးလေ။ရရင်ရတဲ့အခွင့်အရေးကိုဂိုးဖြစ်ဖို့အတွက်ပဲအဓိကထားပြီးဟိုကစားလာမျိုးတွေ့ရတယ်ပေါ့ဗျာ။ဆိုတော့သူတို့နှစ်ယောက်ဟိုလောကနှောင်းကသာဓုတော့ရှိတယ်လို့ဟိုထင်ရရှိပေမဲ့ဟိုကျွန်တော်ကတော့ဘေးရဲ့ပတ်ဆောင်မှုကိုပို့ပြီးတော့စိုက်နေတင်နေတယ
်ဝိုးစနီပြခရစ်ဂိုးမန်ကတော့သူ့အနေနဲ့ဘယ်နီးနဲ့မဆိုဖိုင်နယ်တက်အောင်လုပ်သွားမယ်လို့ပြောလိုက်ပါတယ
် This level in international football where sometimes games are decided in a second
အခုလိုနိုင်ငံတကာအဆင့်မှာတချို့ပွဲတွေက second ပိုင်းအတွင်းမှာပဲအဆုံးဖြတ်ပေးသွားကြပါတယ်ဆုံးဖြတ်ချက်မှားတာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့ဒါပေမဲ့ပွဲအခြေအနေပေါ်မူတည်ပြီးတော့ကစားရဖို့လိုပါတယ်ပွဲကကြည့်လို့ကောင်းချင်မှကောင်းမယ်ဒါပေမဲ့အရေးကြီးတာကပြိုင်ပွဲမှာဆက်ပြီးတော့ရှိနေဖို့အတွက်လှုပ်သွားဖို့လိုပါတယ
်ပေါ်တူဂီနဲ့ဝိလ်စ်တို့အရင်က3ချိန်တွေ့ထားတာမှာပေါ်တူဂီက2ပွဲနိုင်ပြီးတော့ဝိလ်စ်က2ပွဲနိုင်ပါတယ်2009ခုနှစ်ကနောက်ဆုံးချိန်တွေ့တုန်းကတော့ပေါ်တူဂီနိုင်ထားတာပါဒီပွဲမှာဝိလ်စ်ဘက်ကအားထားတဲ့ကွင်းလယ်လူအာရွန်ရမ်ဇီနဲ့နောက်ထပ်လူဘန်ဒေးဗစ်တို့ပါနိုင်မှာမဟုတ်ပါဘူးဆိုတော့ဒီပွဲပေါ်မှာအောက်စားဆောင်းပါရှင်ကိုဇော်မျိုးတန်ရဲ့ခံမှန်းချက်ကဘယ်လိုပါလဲ
အဲဒီပွဲကတော့အဓိကတော့ဝိလ်စ်ကဟိုအကျိုးပေါ်လူပဲတက်တယ်ဆိုတာတော်တော်ကိုသူတို့အတွက်ဥသာဟိုအောင်မြင်တဲ့အတိုင်းသာတခုကိုရရှိသွားပါပြီနောက်တစ်ခုကဒီပွဲမှာအဓိကကစားသမားရမ်ဆေးမပါဘူးညာနောက်တန်းကတယောက်မပါဘူးဆိုတော့ဟိုအဲ့ဒီချက်ကတော်တော်လေးစကားပြောသွားမယ့်အနေအထားမှာရှိပါတယ်။နောက်တစ်ခုကတော့ဟိုစပါပေါ့စပါချင်းလည်းနည်းနည်းကွာတဲ့အနေအထားမျိုးမှာရှိနေတဲ့အခါကျတော့ဟိုပေါ်တူဂီပဲနောက်တစ်ဆင့်တက်ဘောလူပွဲရောက်သွားလိမ့်မယ်လို့ကျွန်တော်တို့အဲ့လိုမျိုးပဲပြောပါမယ
်။ယူရို2016ရဲ့ဒုတိယအကြိုဘောလူပွဲကိုတော့မြန်မာစံတော်ချိန်တောက်ကြနေမနဲ့တနအီခွဲမှာအင်ရှင်ပြင်သစ်နဲ့ကမ္ဘာချန်ပီယံဂျာမနီတို့မှဆိုးမျိုးမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ
။ယူရို2016ဥရောပဖလားနောက်ဆုံးအခြေအနေတွေကိုကိုရင်နိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်းတဲ့သတင်းတွေကိုတင်ပြပေးပါမယ်။နေမြေပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့တွေနဲ့တအောင်းပလောင်တပ်ဖွဲ့တွေကြားဒီသတင်းပတ်တွေထဲဆက်တိုက်ဆိုသလိုတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသကတိုက်ပွဲတွေကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေကြသလိုဒေသအတွင်းတည်ငြိမ်ရေးကိုထိခိုက်နေတယ်လို့လည်းဒေသခံလွှတ်တော်ကိုယ်စားလှယ်တွေကသတိပေးနေကြပါတယ်။တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအချင်းချင်းကြားတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နဲ့မန်တုံမြို့နယ်တွင်မှာ TNL တအံပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တပ်ဖွဲ့တို့ကြားဒီကနေ့ထိ3ရက်ဆက်တိုက်ပွဲဖြစ်ပွားနေစေလို့ TNL ပြန်ကြားရေးရာရှိပူကြီးတိုက်ကျော်ကပြောပါတယ
်ဒီနေ့အပါစ3ရက်ရေးဆက်ပြီးရှိတာပေါ့နော်အဓိကဖြစ်တာကတော့မန်တုံမြို့နယ်နဲ့ကြောင်မဲမြို့နယ်ဒီဟာဖြစ်တယ်အဲတက်ကွက်ချင်းမြာဒီတိုင်းစင်တော့ဝါဆပ်ပြေးမဲ့တဘောတော့ရှိတယ်ဘုဘက်မှာနံပါတ်လို့နေတာဆုံးသားပြီးအခုဒီလိုနေတဲ့အချားကိုတော့ပြန်လဲမှတက်ကမှပြန်ဝင်လာတယ်တက်ကွက်ကပြန်ဖြစ်လာတယ
်ဒီကနေ့မနေ့မှတော့မန်တုံမြုပ်နဲ့ပွန်ဆန်ကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်မှုအခြေအနေကိုတော့မသိရှိသေးဘူးလို့သူကဆိုပါတယ်ဇူလိုင်လ၄ရက်နေ့နဲ့၅ရက်နေ့တုန်းကမန်တုံမြုပ်နယ်နဲ့ကြောင်မဲမြုပ်နယ်ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာ TNL ဘက်က2ဦးကြဆုံးခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကထိခိုက်ကြဆုံးမှုပုံမှန်များပြားခဲ့ပြီး၎င်းတို့ရဲ့တပ်စခန်းတစ်ခုကို TNL ဘက်ကသိမ်းပိုက်နိုင်ခဲ့တယ်လို့ပူကြီးတာအိုက်ကျော်ကပြောပါတယ်မန်တုံဒေသခံမျိုးသမီးတူကတော့ဒေသခံတွေသွားလာရေးမှာလက်နက်ကင်ဖွဲ့စည်းတွေကနေကန့်တချင်းခံနေရတယ်လို့ပြောပါတယ
်။ဆန်ဆိုင်မိုင်းမော့ဖက်မှာသူတို့ကလိုင်ကောင်းကြီးတွေတူးပြီးတော့သူတို့ကလူသွားလူလာလုခွေမပြူဘူး။ပိုင်းလာဆိုလို့ရှိရင်လည်းသူတို့ကအဲလူမျိုးကိုပဲသွားလာခိုင်းနေပလောင်လူမျိုးလုံးဝမဖြစ်ခိုင်းဘူး။
ဒီတိုက်ပွဲဖြစ်စဉ်တွင်တေရတွင်အခြေအနေကိုသိရှိဖို့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ဘက်ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်မရရှိခဲ့ပါဘူး။ TNL တအံပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့အကြား ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသတွင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်နေတယ်လို့မန်တုံမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးဟရိုင်စင်ကအခုလိုပြောပါတယ
်။ဟိုလက်နက်ကြောင်အဖွဲ့စည်းပဋိပက္ခကြောင်ကျွန်တော်တို့လူထုကကြားညက်နေရတယ်ဗျာ။ရေရှည်မှာကြတော့ကျွန်တော်တို့ပဋိပက္ခကြောင်ကျွန်တော်တို့လူမျိုးရေးအတွင်ဆောင်နေတဲ့အနေထားတွေလည်းရှိသေးဗျာ။အဲရေရှည်မှာလည်းကျွန်တော်တို့ဒီလိုပဲဆက်ပြီးတော့ဖြစ်နေတော့အာညဉ့်ညာရေးအတွက်ရောကျွန်တော်တို့ဒေသလုံးကျုံရေးအတွက်ရောအားလုံးကတော့အဟံသားတော့ဖြစ်နိုင်တယ်လို့ပဲကျွန်တော်တို့ဒီလိုပဲသိမြင်ယူဆတယ်ဗျာ
။ TNL တောင်ပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC တပ်ဖွဲ့တို့ဟာ2015ခုနှစ်နိုဝင်ဘာလကစလို့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်နယ်မြေပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်ပြီးလက်နက်ကန်ပြိပခဖြစ်ပွားလာခဲ့တာပါ။ဒီလိုဖြစ်ပွားခဲ့တဲ့ပြိပခအတွင်းဒေသခံပြည်သူတွေကိုအပြန်အလှန်ဖမ်းဆီးခြင်း၊ဒေသခံလူခီးသွားလာမှုကိုကန့်သန့်ခြင်း၊အပြန်အလှန်ဆွတ်ဆွဲချက်တွေထုတ်ပြန်ခြင်းပြုလုပ်ခဲ့ကြပါတယ်။နောက်ဖက်တပ်ဖွဲ့ချဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ရွာသားတွေနေရက်ကနေတင်းရှောင်နေကြရပါတယ်။အခုလိုလက်နက်ကင်ပဋိပက္ခဖြစ်ပွားရတဲ့အထိကြီးထွားနေတဲ့နယ်မြေပိုင်ဆိုင်မှုအရေးကိစ္စအတွက်ငင်းချမ်းတဲ့နီလန်းနဲ့တွဲဆုံဆွေးနွေးကြဖို့တောင်ပိုင်းရှမ်းပြည်သမတော်နဲ့ပလောင်တပ်ဖွဲ့နှစ်ဘက်စလုံးကမူရလက်ခံပေမဲ့ယနေ့ထိတော့အကောင်အထည်ပေါ်နိုင်ခြင်းမရှိသေးပါဘူး။ဒီနှစ်ဆန်းပိုင်းမှာတော့ TNLA နဲ့တောင်ပိုင်းရှမ်းပြည်သမတော်တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတာကြောင့် UNSC အပါဝင်တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတွေကကြားဝင်ညှိနှိုင်းပေးရတဲ့အခြေအနေမှာရှိနေပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC တပ်ဖွဲ့ဟာမြန်မာစိုးရကိုယ်စားလှယ်တွေနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ဖွဲ့ဖြစ်ပြီး TNLA တောင်ပလောင်တပ်ဖွဲ့ကတော့ NCA လက်မှတ်ရေးထိုးဖို့အစိုးရတပ်မတော်ကနေညှဉ်းဆန်းချင်းခံနေရတဲ့ဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းဘက်ကတိုက်ပွဲဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေတွေကိုနိုင်ကွန်းအိမ်တင်ပြပို့ခဲ့တာဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရောက်မြင်တင်ကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိကြိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့ Line to Meter 24 25 30နဲ့ 50 နဲ့ Line La Meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com မှာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်သိန်းကကြေညာပေးမှဖြစ်ပါရယ်ရှင
်။အီရတ်စစ်ပွဲဟာဆူရော့စွာမှာယွင်းခဲ့ပြီးဒီကနေ့အချိန်ထိအကျိုးဆက်တွေခံစားနေရတဲ့ဆော့ဖက်မှုတစ်ခုဖြစ်တယ်လို့အီရတ်စစ်ပွဲမှာပြည်ထောင်နိုင်ငံရဲ့အခမ်းအနားပေါ်စုံစမ်းစစ်ဆေးမှုတစ်ခုကိုဦးဆောင်လုပ်ခဲ့သူကဒီကနေ့ပြောလိုက်ပါတယ်။အချိန်တော်ကြာဆောင်နေခဲ့ကြတဲ့အဲ့ဒီအစီရင်ခံစာကိုထုတ်ပြန်လိုက်ချိန်မှာပဲဒီစုံစမ်းစစ်ဆေးမှုကိုဦးဆောင်ခဲ့သူပြည်ထောင်ဆူရော့ဝန်ထမ်းဟောင်းဂျွန်ချီလ်ကော့ကအခုလိုပြောလိုက်တာပါ။ဒီစုံစမ်းစစ်ဆေးမှုမှာအများပြည်သူရှေ့မှောက်ကြားနာတာတွေကိုနှစ်ပေါင်းများစွာလုပ်ခဲ့တယ်လို့အထောက်အထားပေါင်းတသိန်းခွဲကိုစမ်းစစ်လေ့လာခဲ့ပါတယ်။အမေရိကန်ဥဆောင်တဲ့ကျူးကျော်မှုကိုလှုပ်ဖို့တကယ်ပဲလိုအပ်ခဲ့သလား။ကျူးကျော်သိမ့်ပိုက်ပြီးတဲ့နောက်ပိုင်းဖြစ်လာတဲ့မတိမငြိမ်အခြေအနေတွေကိုကြိုပြီးမျှော်လင့်ထားခဲ့သလား။စတဲ့မေးခွန်းတွေအတွက်အဖြေရဖို့အခုလိုစုံစမ်းစစ်ဆေးတာပါ။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့သမ္မတတန်ကုံဆုံးသွားပြီးတဲ့နောက်သူချမှတ်ခဲ့တဲ့မူဝါဒတွေဆက်ပြီးတော့အကောင့်ထဲပေါ်နိုင်မှုအတွက်ရောဟီလာရီကလင်တန်အခုလာမဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့အတွက်ပါတစ်ချိန်ကပါတီတွင်းမှာတမရလောင်းအတွက်သူနဲ့ရှင်ပြိုင်ပွဲဖြစ်ခဲ့မှုတဲ့ဟီလာရီကလင်တန်နဲ့ပူးတွဲပြီးတော့အင်ကာနေကမဲဆွယ်စည်းရုံးခဲ့ပါတယ်။ဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူချိန်တုန်းကကိုပိုင်အီးမေးလ်ဆာဗာအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရာဇဝတ်ကြောင်းအရတရားစွဲစရာမလိုဘူးလို့အကြံပြုတင်ပြထားတဲ့အကြောင်းပြည်ထောင်စုစုံစမ်းထောက်လှမ်းရေးဘူရို FBI ကပြောလိုက်ပါတယ်။ Mrs. Clinton နဲ့နိုင်ငံခြားရေးဌာနကသူ့ရဲ့လူပေါ်ကင်ဘက်တွေအကြားကိုပိုင်အီးမေးလ်ဆာဗာကနေတဆင့်လျှို့ဝှက်ကိစ္စတွေပါတဲ့အီးမေးလ်တွေအပြန်အလှန်ပေးပို့ခဲ့တာဟာတိတ်ကိုပေါ်လျော်လွန်တဲ့ကိစ္စဖြစ်တယ်လို့ FBI ညွှန်ကြားမှု James Comey ကအင်္ဂါနေ့မှာအပြင်းထန်ပြစ်တင်ပြောဆိုပါတယ်။ Twilight Over Burma ရုပ်ရှင်စကားကိုထိုင်းနိုင်ငံမှာကျင်းပမဲ့ရုပ်ရှင်ပွဲတော်တစ်ခုမှာပြသဖို့အစီအစဉ်ထားပြီးကမှပွဲတော်ကိုအစီအစဉ်နဲ့ထိုင်းရုပ်ရှင်အဖွဲ့ကအစီအစဉ်ကိုဖျက်လိုက်တဲ့အကြောင်းထိုင်းခြေဆိုင် The Nation သတင်းဌာနရဲ့သတင်းတပုတ်မှာရေးထားပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်သိန်းကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလီဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ7.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါနောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်
This program has come to you from the Voice of America, Washington.